နိုင်ငံတကာတရားရုံး ICJ မှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုလို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံအတွက်ရှေ့နေလိုက်ပေးခဲ့တဲ့ဒေါက်တာဝီလျက်ရှာဘတ်ဆာမလ5ရက်ဒီကနေ့မှာရန်ကုန်တက္ကသိုလ်ဘွဲ့နှင်းသဖြင့်ခမ်းမှဥပဒေပညာရပ်ဆိုင်ရာဟောပြောပွဲမှာတက္ကသိုလ်ဘောင်းဆောင်ကဥပဒေကြောင်းသားတွေဥပဒေပါမောက်ခတွေကတိကတွေနဲ့အပြန်အလှန်ဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာဒေါက်တာဝီလျက်ရှာဘတ်က ICJ အမှုကိုအဓိကထားဟောပြောခဲ့ပြီးဥပဒေနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်နယ်ပယ်တွေကလူပေါင်းအယောက်တထောင်လောက်တက်ရောက်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင
်ဒီကနေ့မတ်လ5ရက်ရန်ကုန်တက္ကသိုလ်ထဲကဥပဒေပညာဆိုင်ရာဟောပြောပွဲကိုတက်ရောက်လာခဲ့တဲ့ဒေါက်တာဝီလျံရှာဘတ်စ်ဟာ ICJ ကိစ္စကိုအကျေတော်ရှင်းပြခဲ့တယ်လို့ဥပဒေကြောင်းသားတွေနဲ့လည်းဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုလူခွင့်ရချိုးဖောက်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာတရားစွဲခဲ့တဲ့ကိစ္စကိုစိတ်ဝင်စားမေးခဲ့ကြကြောင်းဒီဟောပြောပွဲကိုတက်ရောက်လာခဲ့တဲ့ရန်ကုန်အရှိပိုင်းတက္ကသိုလ်ဥပဒေပညာဌာနပါမောက္ခဒေါက်တာဖြူဖြူတင်က VOA ကိုပြောပါတယ်
ပညာရှင်ကြီးဝီလျံရှာဘတ်ကတော့ပေါ့နော် ICJ မှာဂမ်ဘီယာနေပေါ့မြန်မာနိုင်ငံပေါ်မှာတရားစွဲဆိုထားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သူကဟိုအချင်းချုပ် summary သဘောမျိုးသူပြောသွားပါတယ်။နောက်ပြီးတော့လည်းပဲဒီ genocide convention နေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့အစင်စင်တိုးတက်ပြောင်းလဲလာတဲ့အကြောင်းတွေလည်းသူပြောပြသွားပါတယ်။ဟိုကျွန်တော်တို့ဒီမှာဒီ genocide ပေါ့နော်နဲ့ပတ်သက်ပြီးတော့မှအထင်မြင်လွဲမှားမှုလေးတွေနောက်ကကျွန်တော်တို့မှာကြုံတွေ့နေရတဲ့ပြဿနာလေးတွေပေါ့အဲ့ဒါလေးတွေကိုသူအကျေတဝင်းရှင်းလင်းသွားပါတယ်။
မြန်မာနိုင်ငံကိုတရားစွဲဆိုစဉ်ကဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်ဒီမှာအဓိကကိုးကားခဲ့တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်အစည်းအဝေးကလာပါအားနည်းချက်တွေကိုထောက်ပြပြီးအခုနှစ်ပိုင်းအတွင်းမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာရည်မှန်းချက်တွေပုံများလာရဲဆိုတဲ့ပြောဆိုချက်တွေကိုပါမောက္ခဝီလျံရှာဘတ်စ်ကပယ်ချလျှောက်လဲခဲ့တာပါဒီအမှုမှာနိုင်ငံတကာတရားရုံး ICJ က jurisdiction လို့ခေါ်တဲ့စီရင်ပိုင်ခွင့်ရှိမရှိဆိုတာကိုဥပဒေကြောင်းသားတွေကမေးခဲ့တယ်လို့ဒီတရားစွဲဆိုမှုဟာနိုင်ငံရေးအရာမြန်မာနဲ့နိုင်ငံတကာအပေါ်ဘလို့အကျိုးတက်ရောက်မှုရှိနိုင်လဲဆိုတာနိုင်ငံတကာဆက်ဆံရေးဘာသာရေးကြောင်းသားတွေကမေးခဲ့ကြတယ်လို့လည်းပြောပါတယ်။လူမျိုးတုံးတပ်ဖြတ်မှု genocide တွေရဲ့ကွဲပြားပုံကိုလည်းဒေါက်တာဝီလျံရှာဘတ်စ်ကဆွေးနွေးခဲ့ကြောင်းဒဂုံတက္ကသိုလ်ဥပဒေပညာတတိယနှစ်ကျောင်းသားကိုကျော်မိုးအောင်ကပြောပါတယ်။
ဥပဒေကြောင်းသားရဲ့ဖြစ်တဲ့ကြောင့်ဒီဥပဒေနဲ့ပတ်သက်ပြီးသူတို့သိကျင်တာတွေကိုကျွန်တော်တို့လည်းမေးသွားပါတယ်ပေါ့ Court Procedure ကိုမေးသွားတာရှိရဲ့ပြီးတော့သူတို့သိကျင်တဲ့ဒီ ICC Statute ပေါ့ဗျာအဲ့ဒီတည်းကနေပြီးတော့သူတို့သိကျင်တဲ့ Genocide တို့ Crimes Against Humanity တို့ရဲ့ဒီပေါ့ကွာခြားချက်တွေပေါ့ဒါမှမဟုတ်ရင်လည်းအဲ့ရနဲ့ပတ်သက်တဲ့ဆက်ဆံမှုတွေကိုမေးသွားတာပါဟုတ
်ဆိုနေပွဲကိုနှစ်ပိုင်းခွဲကျင်းပခဲ့ရပါမနက်ပိုင်းမှာဒေါက်တာဝီလျံရှာဘတ်စ်ဟာကျောင်းသူကျောင်းသားတွေနဲ့ဆွေးနွေးခဲ့ပြီးနေ့လယ်ပိုင်းမှာတော့ဥပဒေချုပ်ရုံး၊ရှင်းနေချုပ်ရုံး၊နိုင်ငံသားရေးဝန်ကြီးဌာနနဲ့တက္ကသိုလ်အသီးသီးကပညာရှင်တွေနဲ့ဆက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။